2012ခုနှစ်တုန်းကလူပြားနိုင်ငံဘန်ကာကြီးမြို့မှာရှိတဲ့ American Council ဝန်ရုံးကိုတိုက်ခိုက်ခဲ့မှုနဲ့ဆက်စပ်နေတဲ့စစ်သွေးကြွတအုပ်ကို American ပြည်အောင်စုမြို့တော် Washington DC က American ပြည်အောင်စုတရားရုံးမှာပထမဆုံးအကြိမ်ဖြစ်တောက်ကြနေမှာရုံးတင်စစ်ဆေးပါတယ်။သူ့ကိုစာသားပင်းနဲ့ကျန်းလာပွဲမတိုင်ခင်အထိထိန်းသိမ်းထားဖို့အမိန့်ပေးထားရလဲဖြစ်ပါတယ်။လူပြားနိုင်ငံသားဖြစ်တဲ့ Mustafa Elliman ကိုအမေရိကန်အစိုးရပိုင်အဆောက်အုံကိုတိုက်ခိုက်စဉ်တစုံတစ်ယောက်ကိုတတ်မှုလူသေးသေးတဲ့အကြမ်းဖက်မှုအတွက်လက်နက်ပံ့ပိုးမှုတွေနဲ့တရားစဲဆိုထားတာဖြစ်ပါတယ်။2012ခုနှစ်စက်တင်ဘာလ17ရက်တုန်းက ISTO ကဘန်ဂါစီမြို့အမေရိကန်တပ်ရုံးဝင်းတွင်မှာအမေရိကန်တပ်အမတ်ကြီး Christopher Stevens နဲ့တခြားအမေရိကန်နိုင်ငံသား3ယောက်ကိုတတ်ခဲ့ပါလား။ Elliman ကိုဖမ်းမိတဲ့အကြောင်းပြီးခဲ့တဲ့ဇင်ဘတ်တုန်းကဒေါနယ်ထရန့်ကကြေညာခဲ့ပါတယ်။နိုင်ငံသားရေးဝန်ကြီးဟောင်းဟီလရီကွင်တန်နဲ့တခြားအမေရိကန်အကြီးအကဲတာဝန်ရှိသူတွေကကောင်စီဝင်ရုံးမှာအကြမ်းဖက်မှုဖြစ်နိုင်တဲ့အနေနဲ့ရှိရတာနဲ့လုံခြုံရေးတိုးမြှင့်ဖို့တတိပေးဖို့ပြောက်ခွက်ခဲ့သလားဆိုတာနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးမှုတွေနဲ့သွတ်တော်ကြားနာပွဲများစွာကိုကာလရှည်ကြာကျင်းပခဲ့ကြပါတယ်။